မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးမှုယန်ဟီလီဟာမြန်မာနိုင်ငံကနေထွက်ပြေးလာတဲ့မွတ်စလင်ဒုက္ခသည်တွေနေထိုင်ရာဘင်္ဂလားဒေ့ရှ်နယ်စပ်ကဒုက္ခသည်စခန်းတွေကိုဒီကနေ့တွားရောက်ကြည့်ရှုစစ်ဆေးနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းမှုတွေအတွင်းလူ့အခွင့်အရေးချိုးဖောက်မှုတွေအကြီးအကျယ်ရှိခဲ့တယ်လို့ကုလသမဂ္ဂကမကြာခင်ကပဲအစီရင်ခံစာထုတ်ပြန်ခဲ့တယ်လို့ဒီအခြေအနေတွေကိုစုံစမ်းလည်လာဖို့မစ္စယန်ဟီလီအခုလိုရောက်ရှိနေတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့ကုလသမဂ္ဂအစီရင်ခံစာအပေါ်မှာတော့လက်တွေ့အခြေအနေထက်ချက်ကားမှုတွေရှိတယ်လို့ရခိုင်ရေးဖြည့်ရှင်းဆောင်ရွက်နေသူတွေကပြောပါတယ်ဆက်သွယ်မြင်းမြန်းထားတဲ့မက်ကင်ဖြူထွေးကတင်ပြပေးပါမှာရှင
်မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှူးမစ္စယန်ဟီလီဟာမြန်မာအင်းနီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဇန်နဝါရီလ20ရက်တနင်္လာနေ့ကနေစပြီးတော့၄ရက်ကြာခီးစဉ်ရောက်ရှိနေတာဖြစ်ပြီးမြန်မာနိုင်ငံကနေထွက်ပြေးလာကြတဲ့မွတ်စလင်ဒုက္ခသည်တွေရဲ့အခြေအနေကိုတွားရောက်လည်လာနေတာပါမနေ့ကတနင်္လာနေ့တော့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီး AH Mahmoud Ali နဲ့ဒါကာမြို့တော်မှာတွေ့ဆုံပြီးရိုဟင်ဂျာမွတ်စလင်ရေးဆွေးနွေးခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီကနေ့မှာတော့နေဆက်ကဒုက္ခသည်စခန်းတချို့ကိုတွားရောက်ခဲ့တာပါ။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာတပ်မတော်နဲ့လုံခြုံရေးတပ်ဖွဲ့တွေကနယ်မြေရှင်းလင်းရေးဆောင်ရွက်ခဲ့တဲ့ပြီးခဲ့တဲ့လေးလအတွင်းရိုဟင်ဂျာမွတ်စလင်ကြီးရွာတွေမိရှုဖျက်ဆီးခံရတာဒေသခံတွေနှိပ်စက်ညှဉ်းပန်းခံရပြီးအမျိုးသမီးတွေမတရားပြုကျင့်ခံရတာစတဲ့လူခွေချိုးဖောက်မှုတွေအကြီးကျယ်ရှိခဲ့တယ်လို့ဆိုပြီးကုလသမဂ္ဂကပြင်းပြင်းထန်ထန်ဆွတ်ဆွဲထားတာပါကုလသမဂ္ဂအစဉ်ကစားပြုစုတဲ့စုံစမ်းရေးမှုတွေအနေနဲ့အခင်းဖြစ်ပေါ်ရာဒေသတွေကိုတွားရောက်ပြီးစုံစမ်းခွင့်ရခဲ့တာတော့မဟုတ်ပါဘူးအစိမ်းကစားပါအချက်လက်အလုံးကြီးပါဟာဘင်္ဂလားဒေ့ရှ်နေမြေတဲကမွတ်စလင်ဒုက္ခသည်စခန်းတွေမှာအခြေပြုပြီးတော့ရလာတဲ့အချက်လက်တွေဖြစ်ပါတယ်။ဒါကြောင့်လဲမစ္စယန်ဟီလီရဲ့ခီးစင်ဟာဒီလိုအခြေအနေတွေကိုလေ့လာစုံစမ်းဖို့ဖြစ်တယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့ကုလသမဂ္ဂရဲ့အစိမ်းကစားနဲ့ပတ်သက်လို့တော့လက်တွေ့အခြေအနေထက်ချက်ကားမှုတွေရှိနေတာကိုတွေ့ရတယ်လို့ရခိုင်ပြည်နယ်မောင်တော်ဒေသစုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်ဦးအောင်ကြည်ကပြောပါတယ်
။ကျွန်တော်တို့ရဲ့စစ်ဆေးတရှိချက်ကဟိုခိုင်မာတယ်မှန်ကန်တယ်လို့ပဲယုံကြည်ပါတယ်ကျွန်တော်တို့ကဘုရင်ကိုမှဖုံးနေဖိနေတာမဟုတ်ပါဘူးအသာဆွေးပေးနေတာလည်းမဟုတ်ပါဘူးကျွန်တော်တို့ကအမှန်တရားကိုဟိုလုပ်နေတာပါအမှန်တရားကိုပြောနေတာပါဆွဆွဲလို့ရနိုင်တဲ့အနေထားပေါ့လေဟိုသတင်းအစအနလေးတော့မှကျွန်တော်တို့မရခဲ့ပါဘူးဟိုတင်းပေါ့နည်းနည်းဟိုရှာပွေဖြစ်စီစီမှာအဲ့ဒီပြပြစေတဲ့အပြူမျိုးမျိုးလေးတွေပါလေးတွေဒါလေးတွေတော့ရှိခဲ့တာကျွန်တော်တို့ဟိုတွေ့ရပါတယ်အဲဒါပေမဲ့လည်းဟိုမှာဟိုဆွဆွထားတဲ့အတိုင်းအရင်ကရောပုံကြီးချက်ထားတဲ့အနေထားလို့ကျွန်တော်အနေနဲ့တော့ဒီတိုင်းမမြင်ပါဘူး
စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့တွေ့ရှိချက်တွေကိုနောက်ပိုင်းမှာသိစိတ်ထုတ်ပြန်မှာဖြစ်ပြီးတော့လောလောဆယ်ကတော့စုံစမ်းစစ်ဆေးနေတာတွေမပြည့်ပြတ်သေးဘူးလို့လည်းဦးအောင်ကြီးကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေထဲအထိသွားရောက်ပြီးတော့ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တဲ့ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်ဦးအေးလွင်ကလည်းသူ့ရဲ့လေ့လာချက်တွေနဲ့ပတ်သက်လို့အခုလိုပြောပြပါဗ
ျ။ကျွန်တော်တို့ကတော့အချက်လက်သွားစုံစမ်းလာရင်ပြောတာတွေကိုနားထောင်ခဲ့ဆက်မယ်။ဒီ verify လုပ်ဖို့အတွက်ကျွန်တော်တို့ကဘာခေါ်လဲဆို facility လည်းမရှိဘူးဗျ။သူတို့ပြောတာနားထောင်ရတာပဲလေ။အဲ့တော့သူတို့ပြောတာနားထောင်တဲ့အပေါ်မှာဟိုဖြစ်နိုင်လောက်ချေရှိတဲ့ case ရှိတယ်။အချို့ဟာလေးတွေမှာကတော့နည်းနည်းလေးဟိုသူတို့check up ပြောတယ်လို့ကျွန်တော်တို့ယူဆရတဲ့အချက်လက်တွေလည်းရှိတယ်။သို့တော့ဟိုအကြမ်းမင်းအဖြစ်ပြောနိုင်တာတော့တစုံတစ်ခုဟိုကျွန်တော်တို့ဟိုဘာခေါ်မလဲဒီဆက်စည်ရေးတွေမှာဟိုလုံလုံကျွန်ကျွန်ဖြစ်ခဲ့တဲ့ဟိုလက္ခဏာလေးတွေတော့ရှိပုံရတယ်။ရတဲ့အတွက်ကြောင့်တို့ဒီဘက်ကဦးပြောင်းလာတယ်လေ။အခုဒီမြန်မာနိုင်ငံအစိုးရဘက်ကလည်းပဲတို့ဘာတွေပြောထားပြန်ဆက်မယ်ဆိုပြီးတော့ကျွန်တော်ပြန်ဆက်နေတာလေးရှိတယ်ဗျတဲ့အချက်ကပြီးတော့တမတော်ကလည်းတသက်အဖွဲ့တစ်ဖွဲ့ဖွဲ့တယ်ကျွန်တော်ပြည်ဒေးကြီးကရဲနဲ့ immigration ကလည်းတသက်အဖွဲ့တစ်ဖွဲ့ဖွဲ့ပြီးတော့ပြန်ဆင့်မယ်ဆိုတဲ့သဘောတည်လုံးဝငင်းဆန်ပြစ်လာမဟုတ်ဘဲနဲ့ပြန်ဆင့်မယ်ဆိုတဲ့ဟိုသဘောလေးတစ်ခုတော့ကျွန်တော်တို့တွေ့ရပါတယ်အဲ့တော့အဲ့လိုစစ်ဆေးပြီးတော့သူတို့ထုတ်ပြန်တဲ့ဟိုထုတ်ပြန်ချက်ပေါ်မှာပဲကျွန်တော်တို့ကတော့ဟိုသုံးသက်တာပူပြီးတရားမျှတမယ်လို့ထင်ပါတယ
်လောလတ်လတ်လတ်ထွက်ပြေးလာတဲ့သူတွေဘယ်နှယောက်ရှိတယ်ဆိုတာကိုသူအနေနဲ့မပြောနိုင်ပေမဲ့လို့သူတွေ့ခဲ့ရတဲ့ဒုက္ခသည်တွေအများပြားရှိပြီးတော့အဲ့ဒီသူတွေဟာမြမပီကလာတဲ့သူတွေဖြစ်တယ်ဆိုတာကိုတော့သူတို့နဲ့စကားပြောပြီးတဲ့အချိန်မှာအတည်ပြုလို့ရတယ်လို့ဦးအေးလွင်ကပြောပါတယ်ကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှူးမစ္စယန်ဟီလီကတော့ဒီလ20ရက်နေ့ကနေ23ရက်နေ့အထိဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေမှာဖြစ်ပြီးတော့ဒီခီးစင်ကနေရရှိလာတဲ့ရှာဖွေတွေ့ရှိချက်တွေကိုလာမယ့် match လ23ရက်နေ့ကျရင်ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်မှာအစီရင်ခံစာတင်သွင်းမှာဖြစ်ပါရဲ့ရှင်